ကျမဆုမမလက်ရှိကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးဝိုင်းဝန်းဖြေရှာပေးဖို့မြစ်တာရက်ခံလိုက်တဲ့အပေါ်ဒုက္ခသည်တွေကကြိုဆိုပြီးတော့သူတို့နေရရင်းကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်နိုင်ရေးမြန်မာအစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းစူးစီးတင်ပြပေးကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာအခုကျင်းပနေတဲ့85နှစ်ပြည့်ကုလသမဂ္ဂထွေထွေညီလာခံကိုပေးပို့တဲ့စက်တင်ဘာလ26ရက်နေ့စနေနေ့ဗီဒီယိုမိကုံးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံဆောင်ရှောက်ထားတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြပါလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာတ်စီနာကနိုင်ငံတကာကိုမြစ်တာရက်ခံလိုက်တာဖြစ်ပါတယ်မြန်မာပြည်ကထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်တွေရောက်လာတာ3နှစ်ကျော်ကြာလာပြီဖြစ်ပေမဲ့လို့အခုချိန်ထိတဦးတယောက်တောင်မှနေရပြန်နိုင်ခွင့်မရှိသေးတဲ့အပေါ်ဒီအကြက်တဲအဖြေကိုမြန်မာနိုင်ငံထဲမှာရှာဖို့နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကလည်းဒီထက်ပိုမိုထိရောက်တဲ့အခမ်းကဏ္ဍတွေကနေတိုက်တွန်းဖိအားပေးဆောင်ရွက်သွားဖို့ဝန်ကြီးချုပ်ကမနေ့ကပြောသွားတာပါအခုလိုမျိုးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကကုလသမဂ္ဂထွေထွေညီလာခံမှာရိုဟင်ဂျာတွေရဲ့အရေးအလေးထားထည့်သွင်းတောင်းဆိုမြစ်တာရက်ခံသွားတဲ့ပုံမှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကအထူးကျေးဇူးတင်ပါတယ်လို့ဂျန်တူလေရိုဟင်ဂျာဒုက္ခသည်စခန်းအမှတ်15မှာခိုလိုနေထိုင်တဲ့ဒုက္ခသည်ဦးမောင်ကျော်မြင့်ကပြောပါတယ
်ကုလသမဂ္ဂမှာပြောထားတာဟာကိုကျွန်တော်တို့ရှိစုပါတယ်ဝန်တာလို့ဝန်တာပါတယ်ကျူစုလို့ကျူစုပါတယ်လို့ပြောရှင်ပါတယ်ခင်ဗျာအဓိကကတော့ကျွန်တော်တို့ရိုဟင်ဂျာလူမျိုးတွေကပြည်စုလို့ကျွန်တော်တို့ crisis solution ကိုရှာဖို့တာကျွန်တော်တို့ကြိုးစားနေပါတယ်ဒါပေမဲ့မြန်မာစွာကကျွန်တော်တို့နဲ့ဖူးဖောင်းပေါ်တော့အဆုံးတော့မရှိဘူးအဲ့ဒါကြောင့်မလို့မြန်မာစွာနဲ့ကျွန်တော်တို့ရိုဟန်ဂျာကုဇူလီနဲ့ဝါခဲမေတေမာလာပြီးတော့political dialogue လို့ပေါ်တော့ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့အဲ့ဒါကိုတုံ့ဆူရှင်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂမှာရိုဟင်ဂျာတွေရဲ့ကိုစားပြုပြီးတော့တောင်းဆိုခဲ့တဲ့အတွက်နိုင်ငံတကာကရောမြန်မာနိုင်ငံဘက်ကပါရိုဟင်ဂျာတွေအတွက်ရလက်ကောင်းတွေထွက်ပေါ်ဖို့ကုတုဘလောင်စခန်းအမှတ်တင်မှာခုလုံနေထိုင်သူလည်းဖြစ် ARNU အဖွဲ့ရဲ့အတွင်မူကိုအီလီယက်စ်ကမျှော်လင့်ပါတယ
်။ဘင်္ဂလားဒေ့ရှ်ကပြောတာကကျွန်တော်အတော့ကူစားပြီးတော့ပြောတာဒီလိုပြောတာကျွန်တော်တော့ကောင်းတယ်။ဒါပေမဲ့နိုင်ငံတကာလည်းဒီလိုမျိုးအကြံဉာဏ်မှာပင်အကောင်းဆုံးအကြံဉာဏ်တကူကျွန်တော်တော့ပင်တီးပြီးတော့နေရကိုကျွန်တော်မြန်မာနိုင်ငံပြင်ကိုဖို့တာလို့ရင်ဖို့အဆင်ပြေမယ်တင်တယ်။အခုမြန်မာနိုင်ငံကဒီလိုလိုတိတ်နေမယ်ဆိုရင်မခိုင်ကလုံးဝမရဘဲနဲ့ပြန်လို့ပါအစိုးစီမလည်းနိုင်ငံသားကွန်ရဲ့နောက်ပြီးတော့ဆွန်ချွန်နိနာမှုတွေရဲ့နောက်ပြီးတော့တရားမျှတမှုရဲ့ဒါတွေအကုန်လုံးရပြီးမှဖြေရှင်းတာပေါ့
ဒီရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်မှာလာနေကြတာ3နှစ်ကျော်လာပြီမဲ့နေရမပြန်နိုင်ကြသေးတဲ့အခြေအနေပေါ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့စိုးရိမ်မှုကိုဘာလုခါလေးစခန်း1အမှတ်30မှာခိုးလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကလည်းအခုလိုသုံးသပ်ပါတယ်
ဒီပြောမလို့ပေါ့ဗျာကျွန်တော်တို့အမေနိုင်ငံတော်ကိုပြောင်းနေတာပေါ့ဗျာခုနေရဒေသကိုအမြင်ဆုံးစောင်းနိုင်သမျှအဆက်တည်းနဲ့ကျွန်တော်တို့လည်းပြောင်းနေတာပေါ့ဒါပေမဲ့မြန်မာဆွေရဘက်ကတော့တိတ်လိုက်လိုက်လို့မရှိဘူးဆိုတာကျွန်တော်တို့သုံးနှစ်တိတိတာလာတဲ့အချိန်ဒီဘာမှထူးထူးခြားခြားမတွေ့ရတော့ကျွန်တော်တို့လည်းသူတို့ကကျွန်တော်တို့ရင်းမြှုပ်ရှုတယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲသဘောထားတယ်ကျွန်တော်တို့နိုင်ငံကအတိုင်းဝန်းကိုကုလသမဂ္ဂထွေထွေညီလာခံကျင်းပတဲ့အချိန်ကတပြေးညီပေါ့တောင်းဆိုချင်တာကမြန်မာဆွေရကိုလိုအပ်တယ်လို့ဖိအားပေးပါကျွန်တော်ကဆွေတလျင်ပြန်နိုင်အောင်လို့နိုင်ငံကအနေနဲ့ဝိုင်းဝန်းပြီးတော့ကျွန်တော်တို့ကူညီပံ့ပိုးပေးကြပါလို့ပဲကျွန်တော်ကအနေနဲ့မေတ္တာရခိုင်တယ်လို့
သူတို့တွေနေရပြန်လိုတာကတော့ဒုက္ခသည်တွေရဲ့ရှေ့ရေးအထူးသဖြင့်ရိုဟင်ဂျာကလေးငယ်တွေရဲ့အနာဂတ်ပညာရေးကိုဦးစိုးမြင့်တို့ရိုဟင်ဂျာတွေကစိုးရိမ်နေကြလို့ပါ
ကျွန်တော်တို့သူနည်းပြည့်စစ်ကြတော့ကျွန်တော်တို့ကလေးတွေရဲ့အနာဂတ်ကပြောင်းနေတယ်။နောက်မလူလာတဲ့လမ်းကြောင်းကိုကြားမှာကျွန်တော်တို့အမတန်စိုးရိမ်တယ်။ဒီမှာဒီကလေးတွေရဲ့အနာဂတ်မရှိဘူး။ဘယ်ကလေးတွေကြောင်းမလဲငါးရန်တော့ကြောင်းရဲ့အကျောင်းကဒီမှာမရှိဘူး။အဲ့ဒီအပေါ်မှာစိုးရိမ်တာကလေးတွေကလမ်းကြောင်းမှန်ရတယ်လမ်းကြောင်းမှားကိုကျွန်တော်တွားနိုင်တယ်ဆိုတာကျွန်တော်ကအဲ့ဒါကိုပဲဆိုရင်ကျွန်တော်ကဂုံတိတ်ကချစ်ချစ်နောက်လုံကြုံဆိုင်ချလာတဲ့ကိုယ့်နေရရင်းဒေတာကိုပြန်နိုင်အောင်လို့စီစဉ်ပေးကြပါလို့ကျွန်တော်ကတောင်းဆိုချင်တယ
်ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကဒီလိုတောင်းဆိုမြစ်တာရက်ခံနေချိန်မှာပဲရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ပြန်လည်လက်ခံရေးတွေစီစဉ်နေတယ်လို့ဆိုပေမဲ့လက်ရှိဒီဒုက္ခသည်တွေအပေါ်မှာလူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုနိုင်ငံတကာတရားခုံရုံးမှာတရားရင်ဆိုင်ဖြေရှင်းနေရဆဲဖြစ်ပါတယ်ရှင်ကျွန်မစုမော်မှာ